မြန်မာနိုင်ငံရဲ့စီးပွားရေးမြို့တော်တစ်ခုဖြစ်တဲ့မန္တလေးမြို့အပါအဝင်တခြားမြို့တို့တော်တော်များများမှာလည်းအာဇာနီနေ့အထိမ်းအမှတ်အခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်။အာဇာနီခေါင်းဆောင်ကြီးတွေအတွက်ဂါရဝပြုပွဲတွေ၊စွန့်ကျွေးပွဲတွေ၊စီတန်းလမ်းလျှောက်ပွဲတွေလုပ်ပြီးအောက်မေ့တရိယာမှုတွေပြသခဲ့ကြပါတယ်။အခုလိုမြို့တော်တော်များများမှာကျင်းပခဲ့ကြတဲ့အာဇာနီနေ့ပွဲတွေအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတော်မတ်အေးမာကစူးစီးတင်ပြထားပါတယ်ရှင်
။ဒုတိယလူဦးရေအများဆုံးဖြစ်တဲ့မန္တလေးမြို့မှာရှိတဲ့ဘူကျော်အောင်ဆန်းမြင်းစည်းကြောက်ရွံ့ရှိမှာတော့လူမှုအခြေပြုအဖွဲ့အစည်းတွေဌာနဆိုင်ရာဝန်ထမ်းတွေနိုင်ငံရေးပါတီကတာဝန်ရှိသူတွေပါတီဝင်တွေစုစုပေါင်းအင်အား900လောက်ကလွမ်းသူပန်းခွေချပြီးအလေးပြုဂုဏ်ပြုခဲ့ကြပါတယ်။အခုလိုမျိုးမန္တလေးမြို့မှာကျင်းပတဲ့အာဇာနီနေ့အထိမ်းအမှတ်အကြောင်းကိုတော့လယ်သမားအလုသမားရေးလှုပ်ဆောင်နေသူကိုတိုးကြီးကပြောပြပါတယ်
။ဆန်းကျမှာကျွန်တော်အလေးပြုခံစားရပါလို့တယ်လေ။အလေးပြုပြီးတဲ့ပြီးတဲ့အခါမှာကျွန်တော်တို့ဒီထောင်းလုံးကြီးရေရောပုံမှာအခုနော်ဦးကြဆုံးရတဲ့ပြိမ့်မယ်ရှိရတယ်မန္တလေးမြို့မှာပြိမ့်မောင်တို့ပြီးတော့လေးပြူပါတယ်ဟိုစီတန်းကကျောက်တာတော့အစိုးသာသာတော့သာသာတော့နောက်ကိုရဲ့မန္တလေးပြည်သူ့ကျောင်းကိုရဲ့သူအမအဖွဲ့အစည်းတွေကအများကြီးလာကြပါတယ်သူတန်းဝင်လည်းလာကြတာပေါ့ရကိုယ်ပုံလုံးလည်းကိုယ်ကိုရှောက်လာကြတာပေါ့ရစားနေသူကခါနေလာကြတယ်အဲဒီဘန်းကြောင့်ညနှမ်းဝေးတယ်လေးလာမျိုးရဲနေရကြတော့ဆက်ကြဝေးတယ်သူကလမ်းကြောင်းနေနေချင်းလာကြတယ်သူကကားနဲ့လာကြတာလေအဲ့နာကြမှာတန်းကုန်ကားနဲ့တော်လာပြီးတော့
အဲ့ဟို
က5000လောက်ပါလေတဲ့တာပေါ့ရဆိုရှင်900လောက်တော့ရှိတယ်ဟုတ်ပါအောင်ပေါ့900လောက်တော့ရှိရမလို့အဲ့အဲ့ကြမှာ900လောက်တော့ရှိရတယ
်မြို့နယ်ဆိုင်ရာအုပ်ချုပ်ရေးမှုတွေကတော့မှတ်တမ်းယူတာသတင်းမေးတာဓာတ်ပုံရိုက်တာတွေကိုပုံမှန်ပြုလုပ်နေကြအတိုင်းပြုလုပ်နေကြပြီမဲ့အရင်နှစ်တွေကတည်းကဆိုင်ရင်တော့လွတ်လွတ်လပ်လပ်ပွင့်ပွင့်လင်းလင်းနဲ့အာဇာနီနေ့ကိုကျင်းပနိုင်တယ်ဆိုပြီးမန္တလေးမြို့ကန်တွေကပြောပါတယ်မန္တလေးမြို့ဘက်မှာတော့အာဇာနီနေ့ကိုလွတ်လွတ်လပ်ကျင်းပနိုင်ခဲ့ကြပြီမဲ့ပဲခူးတိုင်းပြည်မြို့ဘက်မှာတော့ကန့်သက်ပိတ်ပင်မှုတချို့ရှိခဲ့ပါတယ်။ပြည်မြို့မှာနှစ်စဉ်နှစ်တိုင်းပန်းဝေချတဲ့ပွဲလုပ်ခဲ့ပြီမဲ့ဘိုးချုပ်ကျေးရွှေရှိမှာဒီနေ့ပန်းဝေချမယ်ဆိုရင်ပုံမှန်188ရအေးယူမယ်ဆိုပြီးသက်ဆိုင်ရာကကြိုတင်ကြေညာထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းလူဝင်အား1200ကျော်လောက်ကတော့ဘိုးချုပ်ကျေးရွှေတဝိုက်မှာစီတန်းလမ်းလျှောက်ပြီးပန်းဝေချတာတွေဂါရဝပြုတာတွေလုပ်ခဲ့ကြတယ်ဆိုပြီးပြည်မျိုးကတက်ကြွလှုပ်ရှားသူကိုတန်းထိုက်အောင်ကပြောပါတယ်
။အဲမနေ့ကပြည်မျိုးမှာမြင်းစည်းကြောက်မှာပန်းဝေချတယ်။ဥပဒေစစ်စစ်နဲ့အရေးယူမယ်ဆိုပြီးတော့လဲအော်တယ်။လဲအော်တာမျိုးလည်းကောင်း200-300လောက်ပဲအော်ပြီးပျောက်သွားတယ်။နေရာနှံ့ကြောက်လည်းမအော်ဘူး။အဲ့ဒီဒီလူမှမြင်းစည်းကြောက်မှာမျိုးလည်းကောင်းမြင်းစည်းကြောက်မှာပန်းဝေမချရဲဘူး။ခဏချတယ်ချပြီးပြန်တယ်ဟာ။
ပြည်မျိုးကလူခွင့်ရေးရှိနေဦးမြင့်အေးကတော့အလဲတန်းကျောင်းသားဘဝကလေးကအလေးပြုပန်းဝေချလာခဲ့တဲ့ဘိုးချုပ်ကျေးရုပ်ကိုပန်းဝေချလို့ဖန်ခံရမယ်ဆိုရင်လည်းခံမယ်လို့ဆိုပါတယ
်။ဒီနေ့လည်းပဲညားလာမြို့နယ်အုပ်ချုပ်မှုကနေပြီးတော့ပန်းဝေချတဲ့လူကျေးရုပ်မဲ့ဆိုတော့ပန်းဝေမဟုတ်ပါဘူး။အဲတော့လိုက်သွားရုံပါပဲခင်ဗျာ
။အလားတူပဲအာဇာနီနေ့အထိမ်းအမှတ်ခန်းအားတွေကိုကရင်ပြည်နယ်မြဝတီမြို့အပါအဝင်မြန်မာနိုင်ငံကတခြားမြို့တွေဖြစ်တဲ့မန္တလေးတိုင်းမိထီလာမြို့နဲ့ညဉ့်ညံမြို့တွေမှာလည်းအခမ်းအနားတွေကျင်းပခဲ့ကြပါတယ်။ AR တိုင်းမြောက်မြမြို့မှာတော့အနှင်းရင်လုပ်သားတွေကလည်းသူတို့အစီအစဉ်နဲ့သူတို့ပန်းဝေချခဲ့ကြတယ်လို့ကျောင်းကုန်းမြို့မှာလည်းအခမ်းအနားတွေလုပ်ခဲ့ပါတယ်။ဒီနှစ်မှာတော့ပြည်သူ့အတော်များများဟာကို့အစီအစဉ်နဲ့ကိုအာဇာနီနေ့ကိုကျင်းပခဲ့ကြပါတယ်။အလားတူပဲဌာနဆိုင်ရာဝန်ထမ်းတချို့ကလည်းဂါရဝပြုတဲ့နေရာတိုင်းမှာတွေ့နေရပါတယ်။ရွှေပြောင်းလိုသမားကလေးငယ်တွေအတွက်ဖွင့်ထားတဲ့စာသင်ကျောင်းပေါင်း80လောက်ရှိတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းအာဇာနီခေါင်းဆောင်ကြီးတွေကိုဂုဏ်ပြုတဲ့အထိမ်းအမှတ်ပွဲတွေကိုလုပ်ခဲ့ကြပါတယ်ရှင်။